Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာဇန်နဝါရီလ30ရက်တနင်္ဂနွေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့တိုင်းနိုမီတာ19 25နဲ့30မိနစ်တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးသွားမှာပါခင်ဗျာဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့အင်တာနက်အသုံးပြုမှုထပ်မံကန့်သတ်ဖို့မြန်မာစစ်ကောင်စီကပြင်ဆင်နေတာတာလပစ်ပဲထိန်ထုံမြောက်ကိုရီးယားကထပ်မံဆက်သတ်ပြုလုပ်ခဲ့တာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းကပ်ပြန်အတုပြုလုပ်သူသူနာပြု2ဦးကိုအမေရိကန်နိုင်ငံနယူးယောက်မြို့မှာဖမ်းဆီးလိုက်တာစတဲ့ဒီလိုထိတ်တန့်သတင်းတွေနဲ့အတူသတင်းပြပိုချက်တွေမှာဆိုရင်တော့ဩစတြေးလျကတနာကြောက်တန်းနေအကြောင်းကနာနိုင်ငံကရှားပါလက်မျိုးတွေရဲ့အခြေအနေအမေရိကန်သမ္မတဘိုင်ဒန်ရဲ့သမ္မတတက်တန်းတနေ့အတွင်းတိုးတက်ပြောင်းလဲမှုအခြေအနေနဲ့ဟောင်ကောင်ကျွန်းသားတွေပြပနိုင်ငံကိုထွက်ခွာဖို့ပြင်ဆင်နေကြတဲ့အကြောင်းတွေကိုနားဆင်ကြရပါမယ်။အဲ့နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာဆိုရင်တော့
ဆိုအဓိကဗီဒီယိုဒီမိုစီပရင်ဂျင်ချာတာကိုရေးဆွဲရတဲ့အဲရွေချက်ကတော့ကျွန်တော်တော်လန်ကြီးကာလာတစ်လျှောက်လုံးမှာအခြေခံပြီးတော့မှလှုပ်ဆောင်သွားနိုင်မှုနဲ့ဒီတ
ော်လန်ကြီးမှာတိုက်ဆောင်မဲ့ဖက်ဒရယ်ပြည်ထောင်စုအကြောင်းစွန့်နစ်တင်ပြထားတဲ့မြမမီဒီယာကမ္ဘာမြမမီဒီယာအစီအစဉ်ကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မြမပြည်ကမပေးစာများကဏ္ဍသတင်းတွေကတုဒ္ဒအစီအစဉ်နဲ့ကမ္ဘာတလွားထူးခြားတဲ့သတင်းအစီအစဉ်တွေကိုနားဆင်ကြရပါမယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့သတင်းဝင်ညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဥတ္တမောင်သားနဲ့နန်းလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အင်တာနက်သုံးပြုသားတွေကိုပိတ်ပင်နိုင်တဲ့အင်တာနက်လုံခြုံရေးဥပဒေအသစ်ကိုမြန်မာစစ်ကောင်စီကပြဋ္ဌာန်းဖို့စီစဉ်နေပါတယ်။ဒီဥပဒေကြားအရဆိုလို့ရှိရင်အင်တာနက်တက်နေသူကိုတခြားနိုင်ငံကနေတက်နေတယ်လို့ယူဆအောင်ခြေအဖျောက်ပေးတဲ့ VPN app အသုံးပြုလို့ရှိရင်ဒါမှမဟုတ်အင်တာနက်ပေါ်ကနေလောင်းကစားပြုရင်ထောင်ဒဏ်တစ်နှစ်ကနေ3နှစ်ငွေဒဏ်350အထိပြစ်ပေးနိုင်အောင်လည်းရေးဆွဲထားတယ်လို့တက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။ဥပဒေမူကြောင့်မနစ်ကထုတ်ပြန်ထားခဲ့ပြီးလာမယ့်အပတ်မှာအတည်ပြုပြဋ္ဌာန်းလိမ့်မယ်လို့မျှော်လင့်နေကြပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်လိုတဲ့ရွေချက်နဲ့ထိန်းချုပ်ရေးနီလာအတွက်ဒီဥပဒေကဖြစ်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးအောင်သူငင်းက writer သတင်းဌာနကိုပြောပါတယ်။ဒီဥပဒေကိုပြဋ္ဌာန်းခဲ့ရင်လွတ်လပ်စွာသတင်းစစ်မှုပျက်စီးစေပြီးမြန်မာနိုင်ငံအတွင်းမှာစီးပွားရေးလုပ်ငန်းတွေတရားဝင်ထိတိယရောက်လုပ်နိုင်စွာအပေါ်တိုက်ရိုက်တက်ရောက်မှုရှိလိမ့်မယ်လို့နိုင်ငံခြားစီးပွားရေးလုပ်ငန်း10ခုကလည်းကြေညာချက်ဆောင်ထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီရဲ့အခုလိုဖိနှိပ်မှုကိုကန့်ကွက်ဖို့အတွက်ဒီမိုကရေစီရေးလှုပ်ရှားကြသူများကအာဏာသိမ်းနှစ်ပတ်လည်နေ့ဖေဖော်ဝါရီလ1ရက်နေ့မှာအတန်တိတ်ဆန္ဒပြပွဲဆင်နွှဲဖို့စော်ဩထားကြပါတယ်မြောက်ကိုရီးယားဟာတလားပြစ်ပယ်ထိန်ချက်ဒုံးကျည်တစင်းကိုတင်းငွေအစောပိုင်းကစမ်းသပ်ပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောကြားပါတယ်လုံငရက်လေးနှစ်အတွင်းစမ်းသပ်ခဲ့သမျှမှာအဝေးဆုံးပြစ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်။ဒီတစ်လအတွင်းဆက်တစ်ချိန်မြောက်ပြစ်ခတ်တာဖြစ်ပြီးတစ်လအတွင်းပြစ်ခတ်စမ်းသပ်မှု3ချိန်တင်လိုက်ပါတယ်။ဒုံးကျည်ကိုခမမအနေထားနဲ့ပြစ်လွတ်ခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ2000မိုင်အားဖြင့်1100မိုင်လောက်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဂျပန်စစ်ဘက်ကလည်းစောင့်ကြည့်နေခဲ့ပြီးအလားတူသုံးသပ်ချက်အတိုင်းသုံးသပ်တဲ့အပြင်ဒုံးကျည်ဟာမင်းတို့30ကြာအထိပြန်တန်းခဲ့တယ်လို့လည်းပြောပါတယ်ဒီချက်လက်တွေအရမြောက်ကိုရီးယားဟာဒုံးကျည်ကိုစမ်းသပ်ပြစ်လို့ရမှာအိန္ဒိယနိုင်ငံတွေပေါ်ကျော်ဖြတ်သွားစရာမလိုတော့ပဲစမ်းသပ်လို့ရသွားတာကိုပြတ်သားပါတယ်စမ်းသပ်ပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာကီလိုမီတာ4500မိုင်အားဖြင့်2800မိုင်နီးနီးသွားနိုင်တဲ့ဟွာဆောင်စနစ်ဒုံးကျည်နဲ့တူတယ်လို့ကာကွယ်ဆိုင်ရာသုံးသပ်သူတွေကပြောကြပါတယ်အင်ဒိုပစိဖိတ်ဒေတာအမေရိကန်စစ်ဌာနချုပ်ကအခုလိုစမ်းသပ်မှုကိုရှုတ်ချလိုက်ပါတယ်ဂျပန်နဲ့တောင်ကိုရီးယားတို့ကလည်းသူတို့ရဲ့အမျိုးသားလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတွေခေါ်ဆိုကျင်းပကြပါတယ်ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချုပ်ပေါက်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်ကိုဗစ် -19 ကာကွယ်ဆေးထိုးပြီးကြောင်းကပ်ပြားတူတွေလုတ်ပြီးဒေါ်လာ1,000,000,000လောက်ရယူခဲ့ကြတဲ့Long Island အရက်ကတူနာပြူနှစ်ယောက်ကိုအမေရိကန်နိုင်ငံနယူးယောက်အာဏာပိုင်တွေကဖမ်းဆီးလိုက်ကြပါတယ်။နယူးယောက်ကာကွယ်ဆေးထိုးအချက်လက်အင်တာနက်စာရင်းမှာအချက်လက်လွဲတွေကိုထည့်သွင်းခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။လ Luji diaku dolar ni anasai kali diaku, sisa ngah dolar nol ne kat tu lebih gede. Tular tu Julie di Bruno ye, Emma, wira dolar kau ting pansi mige dulu, Suffolk ye, suah sih ne yunga piu barai. New Zealand ni ngamara wenjiu, Jacinda Ardern ha, Auckland ni aku leh si la, kira diaku COVID ni najau. Ingat ni, ini kan tak kanta ada lu tahu ini si duriaga apa barai? Mungkin juga cangcam mama si barai. India ni ngamaro nasi ni naik tuin COVID potui tu, nanti tung tung lelau ni asyik setiap si jau. Cuma mungkin tanah apa barai? Rusia ni ngamaro seni ni mah tanah potui tu, tapi cawat ke barai? Mana tahu ah Taiwan wo COVID 19 kawasan mea antiu ka pesu ke dalu? Taiwan Julia Tamra William Laiha, American Piran Zuma Tatam Nagai, Taman Susalai P, American Luto Amatia Kule, American Kagwaze Ludan Sawyer Peter to Chesu Tinjang Taman Piosu Laipare. Jamli Nanga Bio and Tech Get the Botu Nija Mayao, Tioka Paytake de Lu Taiwan Tamra, Sai Ingwenga Manega Suswagere Dai, Julia Tamraga Kulu Taman Piosu Laita Chibare. Tioka di Suswajaku Seisho Mansu Jinsu Gabi, Daha lewat dah tiada lu pergi mana?
Tiup Amerika dan nyawa nyawa dah asyik ni ko, nyawa ini kau naik ane senai ti, aitu mida seko kilohertz tengah lingga tu nya, aitu mida nasengah kilohertz titi sekon tu nya, aitu mida tungzen ni kilohertz kodong tong arupin. Seni jenis ni mah, pada mida dia kuze kilohertz tengah kongangan itu atau yang bini barisan.
Tiup ni mah banyak jenis ni ni nyabak si seni ko sapi atau yang ni barai. Ireland agak kalau pelbagai macam Russia Rusi lebih mepo Ireland soya gasoi ni raja ni apa yang lo melu Russia Ruga piu barai. Ukraine dengan Rusia itu juga pun senarai supaya Atlantik sahaja upaya NATO mahamai dengan dengan Rusia juga cuma murid tola jemawa Ireland kalau pelbagai macam Rusia Rusi lebih mepo senarai. Februari lalu yang negara China itu Ireland dengan anak orang pe tiang asal main kuala ma Rusia Rusi lebih mepo senarai pare. Erinia ha dengan kapan ye bienan memecah me Ireland yang siwaya zontai masih lapik pare. Tikalah hasil lusiam murni tema murni itu anggota macam hubulu ayalan dengan cara wni Simon Kovenega tidak matema piasu kebare. Ngapa lu ngan itu nak usah macam hasil lusiam murni ayalan ye siwaye song apa yang pemandia pialu melu ayalan saya Russia tak ama Yuri Filatov ye topian cegu tanya Facebook sama nama seni nega tenha bare. Ayalan ha nido pawai dengan hubu melu Eropa temga EU ye pawai dengan pi bare. Ukraine dengan apa Rusia gaya luni lelu ya tu hantar naik UAP Rusia apa peso dan kamera cecair pemain cuma naik memujian dia ko Britain dengan ngadi dengan pada matu pihak musibare di piaran caya Britain ya dan kah peso mereka ni betul makin lama mahu pulau Britain dengan caya wni Liz Truss ka Britain sky dengan hantar ko dikini dengan luni mampu bare Rusia asalnya apa cakap ko pisir le pegum ni mugo musu pihak tabir dan kah mampu dekdo. Rusia tamada Vladimir Putin ya suaya pawane, Shangpong ni lumba yaro bulu, wni Truska piawale, Britain wni cok Boris Johnson gale, Ukraine go Rusia ro cujo mai suino, NATO tapu repeka apa kuni tua mai lula telo piasu tarawa, Ukraine Rusia neza, miapa esipenet tampa dawai ma, Rusia tapu wni tenglo tasuai tarawale, Iran nuklear sisinu yatan lay mai suin tangka pesu mure yuk tenglo bo pianai mare suwe mai. Sunewari mialo pulau jang pini tamra Emmanuel Macron ga Iran tamra Ibrahim Raisi go piasu kerelo pini tamra yunga tigne piawale itri lo tijare pini jamri perine Americano ga netau senga Iran nuklear tabatu saja go pian biro atetu mo cobanirawa tapi mele tizaman sekonya negrega sating kere sunewari sijeng ti yalarai yaladim tamala tibulo anau nenga tanamadu ga piawale. และสุดแล้วการพิจารณาในตัวเดิมมูลอันยังทรงยาวล่าชี้ชี้ลาวิพิเตวิเอนากาอิรันนิวเคลียร์สุนิพวยก็เช่นมีมูลจังตั้มรามิครอนกาอิรันตั้มรากูสเนนิกาเทเลฟอนเนียเปียสุเคเรลูพิจิตตั้มรายงาทบยามาเลยอิรันเพกาเลยนิวเคลียร์เย็นในปัตเตลูตั้มรามิเยนิลันเนียเพียชาราพิเนียเซียชิจังตบอตุนิมูไรมาเตสัยนูอาลงชิชินเลเนลงเล่าแต่กริกเวดุยทาชิบุลูอาจังเลบีเปียจากเคเรลูทบยันเชมาพบยาทาบาร์เอ Arasobomyapirangsu UAE go Isretamra Isaac Hazoka tening nwe ne ga ale pa yauk shi ba de. Iran nuclear tabaw tu sa chou pyan lan atat twin mo ka ba ya ji nai ngan nwe chou pwa ni da ne mya pin le kwe data rin tin ma mu re to la ne ji ma be. Data rin nai ngan nwe ja set san yin khai ma aw. Isretamra ga aku lo parama song ale pa yauk shi ra phit chang. Tamra yong ga pyaw ba de. American Pirang Suya Atomune, Natanese Kuniga, Ibrahim Ekot, Yingjan Sachoma, Lama Yeto Tara UAE, Parane Isredoga, Iran Mahamaduye de Darren C. Arena Patalo Soimu Shinizaraba, Sori Arabia Asoyane Isredoja, Tanaman Sasayem Shiveme, Islam Badawine Tomia Taya Nian Kushire, Sori Nengane, Sasaye Tisabo Sanasi Jang Isrega Yaware. Tamra Hazon go Ningan Chai Wonyin Sheikh Abdullah bin Zayed El Nayan ga Abu Dhabi le sei ma la yo chu so ba le Israel Wonyin Chauk Nafali Bennett ga le UAE go di se ma la dong ga ale pa la yo khe ba de de Ancient San Minna Sheikh Mohammed bin Zayed ye phait cha mu ne la yo de Israel Tamra Hazard ga UAE kaung saung ne ne twei so mu shi de lo le pyo ba de
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလည်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီဒီယိုအမေရိကန်အတန်ကနေတင်းငွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းပြဖို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့ဩစတြေးလျနိုင်ငံကတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းနဲ့စပါမယ်။ဩစတြေးလျနိုင်ငံကကမ္ဘာအကြီးဆုံးတန်တာကြောက်တန်းကြီ
ကျွန်တော်တို့ရဲ့အစီအစဉ်ပေါ်အဆိုရကဂုံယူပြောဆိုနေပေမဲ့သိပ္ပံပညာရှင်တွေကတော့ယာတိဥဒုဖောက်ပြန်မှုပြဿနာကိုဖြေရှင်းဖို့ပိုရေးကြည့်တယ်လို့ထောက်ပြနေကြတဲ့အကြောင်းဗီအိုအေသတင်းတော့ဖီလ်မာဆာဆစ်နီမြို့ကနေသတင်းပေးပို့ထားတာကိုကိုခမောင်စိုးမင်းကပြောပြပေးပါမယ်ခင်ဗျာ။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO က ကမ္ဘာတဘာဝအမွေအနှစ်စည်းဝင်အဖြစ်သတ်မှတ်ထားတဲ့တန်တာကြောက်တန်းကြီးကိုအဆင့်လျှော့ချသတ်မှတ်ဖို့သတိပေးနေတဲ့အချိန်မှာပဲဩစတြေးလျနိုင်ငံကကိုးနှစ်ကြာစီမံကိန်းအတွက်ဩစတြေးလျဒေါ်လာ100,000အမေရိကန်ဒေါ်လာ900,000လေးတန်း300ပြည့်ထိန်းသိမ်းမဲ့အကြောင်းကြေညာလိုက်ပါတယ်။
And today we're committing that $1 billion out of the next 9 years. That's on top of the $2 billion that we've already invested. ကိုနှစ်စီမံကိန်းမှာတော့မြေစီလွာပြုံးတိမှုတွေလျှော့ချရေးစိုက်ပျိုးရေးလုပ်ငန်းတွေကပိုးသက်စေတွေဓာတ်မြေဩဇာတွေပင်လယ်ထဲမရောက်ရေးအစီအစဉ်တွေမှာအကုန်ကြခံ300သွားမယ်လို့လည်းပြောပါတယ်။တန်တာကြောက်တန်းတွေကိုစားတော့ဖြည့်စည်းတတ်တဲ့ကျယ်ငါးတွေဥရိမဲ့ငါးဖက်မှုတိုက်ဖြည့်ရေးအစီအစဉ်တွေလည်းပါဝင်ပါပါ။ဩစတြေးလျအန်ဝါထိန်းသိမ်းဆောက်ရှောက်ရေးအသင်းကတော့အစိုးရရဲ့အစီအစဉ်ကိုကြ
ဒီနေ့ညမှာအစီအစဉ်ကိုကျိုးဆိုလိုက်ပြီးတော့ပညာမှုကိုတိုက်ဖြတ်ဖို့အရေးကြီးတယ်လို့လည်းပြောပါတယ်။တဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးစူဇန်လီကတော့အစီအစဉ်သိဟာတိုင်းပြည်မှာတန်ဖိုးအခြေဆုံးတဘာဝယတနာကိုကာကွယ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်
This is an extraordinary investment in a reef. I don't think there's ever been one as large anywhere in the world. The reef economy is worth $6.4 billion. There are 64,000 jobs that depend on the reef.
If you live anywhere along one of our reef communities, you know how important it is. So it's also about COVID recovery. $6,400,000,000. Queensland တိနေက တန်တာ ချုပ်တန်းနဲ့ အသက် မွေးကြသူတွေ အတိုင်းဝိုင်းကို ရောက်ဖူးရင်တော့ ဘယ်လောက် အရေးပါတယ် ဆိုတာကို သိလာပါလိမ့်မယ် ကိုဗစ် ကာယောဂါက ပြန်ပြီးတော့ နလန် ထူအောင် ကြိုးပမ်းမှုလည်း ဖြစ်ပါတယ် Great Barrier တန်တာ ချုပ်တန်းကြီးရဲ့ အလှကို နိုင်ငံတကာ ခီးသွားတွေကို ပြသခွင့် ရဖို့ အတွက် စောင့်စားနေကြပါတယ်
သိပ္ပံပညာရှင်တချို့ကတော့ ရေထူးညဉ့်ဉန်းမှု တိုက်ဖြတ်ရေး ကြိုးပမ်းနေပြီမဲ့ ကဘာတလွှာ ကာဗွန် ဓာတ်ငွေ ထုတ်လွှတ်မှုတွေ လျှော့ချနိုင်ခြင်းမရှိရင် ထူးခြားလာမှာမဟုတ်ဘူးလို့မြင်ရပါတယ် ဩစတြေးလျ နိုင်ငံအရှေ့မြောက် ကမ်းရိုးတန်းတစ်လျှောက် စတူယန် ကီလိုမီတာ 334,400 အတွင်းက ကေဟဗေဒစနစ်ဟာ ရာသီဥတုဖောက်ပြန်မှုတွေရဲ့ အန္တရာယ်နဲ့ ရင်ဆိုင်နေရတာကိုလည်း သိပ္ပံပညာရှင်တွေ တွေးရှိထားကြတာပါ ပင်လယ်ရေအပူချိန်မြင့်တက်လာရာကတန်တာကြောက်တန်းတွေမှာအယောင်အဆင်းတွေလည်းမိမ့်မိန်လာနေပါတယ်။တန်တာကြောက်တန်းထိခိုက်ပျက်စီးမှုတွေအပေါ်ဆိုးရိမ်မှုတွေကြောင့်အန္တရာယ်ကျရောက်နေတဲ့သဘာဝအမွေအနှစ်စည်းမှာထဲဖို့ ပြည်ခဲ့တဲ့နှစ်ထဲ UNESCO ကစဉ်းစားခဲ့ပြီးမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။ကုလသမဂ္ဂကပံ့ပိုးပေးထားတဲ့သုတေသနပညာရှင်တွေရဲ့ပြည်ခဲ့တဲ့နှစ်အောက်တိုဘာလနဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာ့တန်တာကြောက်တန်းစောင့်ကြည့်လေ့လာမှုအစီရင်ခံစာမှာတော့ကမ္ဘာတစ်လွှားမှာ2009ခုနှစ်ကစလို့တန်တာကြောက်တန်းတွေပျက်စီးဆုံးရှုံးမှုပမာဏ14ရာခိုင်နှုန်းရှိခဲ့ကြောင်းဖော်ပြထားပါတယ်။ရာသီဥတုဖောက်ပြန်မှုအလွန်ကျွံငါးဖက်မှုပတ်ဝန်းကျင်ညဉ့်ညံမှုတွေအပါအဝင်ကမ္ဘာပေါ်ကဂေဟဗေဒစနစ်တွေထဲမှာအန္တရာယ်အရှိဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းဆိုပါတယ်။ဩစတြေးလျနိုင်ငံကကမ္ဘာကျော် Great Barrier တန်တာကြောက်တန်းကြီးရဲ့အရွယ်စားကတော့ဂျပန်နိုင်ငံလောက်ရှိပါတယ်ခင်ဗျာ
။ကိုကမောင်စိုးမင်းတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဂါနာနိုင်ငံကရှာပါပင်လယ်လစ်တွေအကြောင်းကိုပြောပြပါဦးမယ်။ငါးဖမ်းပိုက်တွေနောက်အသားနဲ့ဥရောင်းစားတဲ့မုတ်ဆိုးတွေကြောင့်မျိုးတုံးပြောက်ွယ်မဲ့အရေးရင်ဆိုင်နေရတဲ့ပင်လယ်လစ်ငါးမျိုးဟာဂါနာကမ်းရိုးတန်းမှာရှင်သန်ကျဆားနေကြပါတယ်။လစ်ကောင်ရေပြန်ပြေးတိုးလာရေးပံပိုးဆောင်ရွက်ပေးရေးတံငါတွေဖမ်းဆီးတဲ့လစ်တွေကိုကယ်ဆယ်ရေးနဲ့လစ်တွေရဲ့အတိုက်တွေကိုစောင့်ကြည့်ရတဲ့အတွက်လူငယ်ဘောလုံးသမားတွေကဆောင်ရွက်နေကြပါတယ်။ဂါနာနိုင်ငံကိုမာအိုဖက်တဲကနေစနာနူ.ပေးပို့တဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါပါခင်ဗျာ
။ဂါနာရဲ့ကန်ယိုဒန်ဂွန်မိုဖက်တာပတ်ဝန်းကျင်မှာလက်ခုံတွေဟာပုံမှန်တွေ့နေချရတဲ့အရာတွေပါ။ပင်လယ်လေးမျိုးစိတ်ခုနှစ်မျိုးထဲမှာ6မျိုးကမျိုးသုံးပျောက်ွယ်လူဖြစ်နေပြီလို့တာယန်တိလိပ်ဆန်ရန်ပုံငွေအဖွဲ့ WWF ကပြောပါတယ်။ဒီထဲကမျိုးကွဲ၅ခုကဂါနာကအတိုက်တွေမှာကျဆားလေးရှိတယ်လို့လည်းတက်ချွာလှုပ်ရှားသူတွေကပြောပါတယ်။Environmental Justice Foundation ကပီတာကဆာနာကအခုလိုပြောပါတယ
် Over the years we are only now
နှစ်တေကုန်လွန်လာတာနဲ့အတူအခုဆိုရင်ဂါနာကအတိုက်အမြုံတွေမှာဒီမျိုးစိတ်တွေတဲက၄မျိုးဒါမှမဟုတ်၃မျိုးလောက်ပဲမှတ်တမ်းတင်ထားပါတယ်ဆိုလိုတာကတော့ဂါနာမှာဒီလက်မျိုးစိတ်နှစ်ခုဆုံးရှုံးသွားပြီဆိုတာပဲဖြစ်ပါတယ်
6ကီလိုမီတာရှည်တဲ့ကမ်းစတရှောင်းငါးဖမ်းပိုက်တွေနဲ့ညိတာကြောင့်ဒါမှမဟုတ်လဲအသားနယ်ဦးရောင်းစားဖို့ဖမ်းဆီးခံရတာကြောင့်နှစ်စဉ်လက်ကောက်ကြီး50လောက်တည်ဆုံးနေတယ်လို့ငါးဖမ်းသမားတွေကပြောပါတယ်။အမအကိုဖိုကတော့လက်သားရောင်းသူပါ။အ
ော်ရတဲ့အော်ရနမ်ဩဘိပေဩဘိဆုံပေ
လက်သားကနုညံ့ပါတယ်။ကြိုက်တဲ့သူရှိတယ်လို့မကြိုက်တဲ့သူလည်းရှိပါတယ်။လက်ရရင်တော့ဂလီဇာတွေကိုကျမချက်ပြီးဒီမှာရောင်းပါတယ်။ချမ်းတဲ့အသားတွေကိုတော့ချက်တိုက်ပြီးဈေးမှာရောင်းပါတယ
်။ဟိုပြောဆိုပြီးတော့တူဟာဟိုပြောဝမ်းတူဝမ်
းလက်ချံလက်တွေကိုကဲတင်ရေးအတင်းတစ်ခုကကြိုးစားနေပါတယ်။လက်တွေကိုကာကွယ်ပေးရေးအတွက်2019ခုနှစ်ကတည်းက Federal Youngster Bowling Club ကတာဝန်ယူလုပ်ပါတယ်။ Federal Youngster Bowling Club ရဲ့နှီးပြ Daniel Kwasi ကအခုလိုပြောပါတယ်။
There has been the need for us to educate the community.
လူမှုအတိုင်းဝိုင်းကိုပညာပေးရေးအတွက်ကျွန်တော်တို့လိုအပ်နေရပါ။ဘောလုံးအသင်းဟာလူမှုအတိုင်းဝိုင်းအတွက်ဖြစ်ပါတယ်။ကျွန်တော်အမြဲပြောသလိုပါပဲ။ဒီအသင်းဟာလူမှုကိုအခြေပြုတဲ့အသင်း၊လူမှုအတွက်အသင်းဖြစ်တာကြောင့်ပါ။ဒါအပြင်မြို့ရဲ့အကြီးအကဲကလည်းဘောလုံးကလပ်ကိုပံ့ပိုးနေသူဆိုတော့ဒီလူမှုအတိုင်းဝိုင်းမှာအားလုံးကဒီအသင်းကိုအားပေးကြပါတယ်။ဒါကြောင့်လူမှုအတိုင်းဝိုင်းအတွင်းပညာပေးဖို့အတွက်ဒီအချက်ကိုကျွန်တော်တို့ထိတိမိမိအသုံးချရတာပါ။
လိတ်တွေချင်းဖွဲ့တဲ့ရာသီအတွင်းမှာဆိုရင်လိတ်ဥတွေနောက်ချင်းဝတ်တဲ့လိတ်တွေကိုမုတ်ဆိုးတွေနဲ့တခြားသားရဲတလိပ်ဆန်တွေရန်ကာကွယ်ရေးအတွက်ဘောလုံးအသင်းကနေဝင်ချိန်ကနေမနေ့အာယုံတက်ချိန်ထိကင်းဆောင်ချပါတယ်။ရင်းနေသရဝါတွေကိုကာကွယ်ပေးရေးအရေးကြီးတဲ့အကြောင်းကိုလည်းလူမှုအတိုင်းဝိုင်းတွင်ကလိတ်သားရောင်းသူတွေငါးဖန်သမားတွေကိုတွေ့ပြီးဘောလုံးသမားတွေကပညာပေးကြပါတယ်။ဒီကြိုးပမ်းမှုတွေကအကျိုးရှိတယ်လို့လဲဂါနာရဲ့ Environmental Justice Foundation ကပြောပါတယ်။2019-2020ပြည်နှစ်အတွင်းလက်တွေချင်းဖွဲ့တဲ့ရာသီမှာ48ကောင်ဖမ်းဆီးတပ်ဖြတ်ခံခဲ့ရတာကနေပြီးခဲ့တဲ့နှစ်အတွင်းမှာတော့အသက်ခံရတဲ့အကောင်ကြီး26ကောင်ထိကျဆင်းခဲ့တယ်လို့ကမ်းရိုးတန်းတစ်လျှောက်မှာလဲလက်ချင်းတွေပို့ပြီးတော့တွေ့ခဲ့ရပါတယ်။ပီတာကုဆာနာက Environmental Justice Foundation ကဖြစ်ပါတယ်။
The number of nesting
ရင်းဆောင်သူတွေကတွေ့ရှိပြီးအချက်အလက်မှတ်သားတဲ့အတိုက်ပွဲမှုအရေးအတွက်ကတိုးလာပါတယ်2019-2020ပြည်နှစ်အတွင်းမှာကျွန်တော်တို့မှတ်တမ်းတွေမှာမှတ်တမ်းတင်ခဲ့တာ50ရှိပါတယ်2020-2021ခုနှစ်အတွင်းမှာတော့145ခုကျော်ရှိပါတယ
်သူတို့ဟာဆိုရင် Federal Youngster Bowling Club ရဲ့ဂုဏ်ယူပွဲအသင်းဝင်တွေဖြစ်ပါတယ်
ဒီမှာပါရီထူးခြားပြောင်းလဲခဲ့တယ်လဲဆိုတာကိုလည်းတင်ပြပါမယ်။အမေရိကန်သမ္မတဘိုင်ဒန်ရဲ့သမ္မတတက်တန်တနည်းပြမှာပါရီထူးခြားပြောင်းလဲခဲ့တယ်လဲဆိုတာကိုလည်းတင်ပြပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ယာထူးတာဝန်ယူပြီးတနည်းပြမှာသူ့ဘော်လူထုထောက်ခံမှုအနေအဆုံကိုရောက်နေပါတယ်။ငွေကြေးဖောင်းပွားမှုကြောင့်စီးပွားရေးကျဆင်းလာတာနဲ့ကာယောဂါတကြောပြန်ကူးဆက်လာတာကအဓိကအကြောင်းရင်းဖ ကြဆင်း လာနေတာပါ အပြီးတော့ သတင်းထောက်ချုပ် ပက်စီ ဝီရာကုစွာရာ သတင်းပေးပို့ထားတာကို နောက်လောက်က တင်ပြပေးပါမယ်ခင်ဗျာ
သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့မတ်လကအဆိုပြုချက်အရာ ကယောဂါကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေမိသားစုတွေကိုဒေါ်လာ13,000ကိုထူလျံသုံးစွဲပြီးတော့ကူညီထောက်ပံ့ခဲ့ပါတယ်။တန်းနဲ့ကြီးတဲ့အမေရိကန်မိသားစုတွေကိုဒေါ်လာ1,000ရချက်လက်မှတ်တွေပေးပို့ခဲ့တယ်လို့လာစဉ်ကူညီထောက်ပံ့မှုတွေကြောင့်လဲစီးရင်နွမ်းပမှုတွေကိုအောင်မြင်စွာရှော့ချနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းငွေကြေးဖောင်းပွမှုတွေကြောင့်အစိုးရရဲ့အကူအညီကထင်
ကြပါဘူးအခုဆိုရင်လုပ်ငန်းခွင့်ပြောင်းဝင်နေကြရပါပြီစီစည်းတွေတက်နေပါတယ်ဒါလုံးဝလက်ခံနိုင်စရာမရှိတဲ့ကိစ္စပ
ါဒီစင်မာလာတော့ကကုန်စင်တော့ဟာလဲမနစ်ကတဲ့ခုနှစ်ရာခိုင်နှုန်းတက်လာပါတယ်ဒါဟာနှစ်ပေါင်း40အတွင်းငွေကြေးဖောင်းပေါမှုအမြင့်ဆုံးလည်းဖြစ်ပါတယ်သမရဘိုင်ဒန်တာဝန်ယူပြီးတဲ့နှစ်အတွင်းအမေရိကန်သမိုင်းမှာအလုတ်ကိုင်းတိုးတက်မှုအမြင့်ဆုံးရောက်လာတယ်လို့အစိုးရကပြောပါမယ်လို့ငွေကြေးဖောင်းပေါမှုကြောင့်စီးပွားရေးနှစ်လန့်ထူမှုကနေကွေးနေပါတယ
်
အရင်ကအလုတ်လက်နဲ့6လတွေကိုချိပါအောင်မိနစ်တုန်းကတော့8,200ရှိပြီဒီနှစ်မှာတော့2,100ရှိပါတယ်ဒါအလုတ်လက်နဲ့နှုံနဲ့အလုတ်ကိုင်းဖန်တီးတဲ့နှုံဆိုတာအထင်ရှားတွေ့နိုင်ပါတယ်သမရဘိုင်ဒန်တာဝန်မယူခင်နှစ်နဲ့မနေ့ကတာဝန်ယူပြီးတဲ့အချိန်တွေ့ရတဲ့ကိန်းဂဏန်းတွေပါကိုဗစ်နဲ့ပတ်သက်ရင်တော့လွန်ခဲ့တဲ့တစ်နှစ်ကရွယ်ရောက်သူ100ကျိုင်လုံးပဲကာကွယ်ဆေးအပြည့်ထိုးခဲ့ရပါတယ်အခုတော့84ကျိုင်လုံးကာကွယ်ဆေးအပြည့်ထိုးပြီးသွားပါပြီကိုဗစ် -19 ကာကွယ်ဆေးတွေအဆင်ပြေပြေထိုးပေးနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်သူတန်းတရာကျော်ကာကွယ်ဆေးအပြည့်ထိုးနိုင်ခဲ့ပြီဖြစ်သလိုမနေ့ကဆိုရင်ပုံမှန်အတိုင်းသွားလာနေတိုင်းလို့ရလို့နေပါဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းကူးစက်များမြို့ပိစာပြောင်း Omicron COVID ပိုးတွေကြောင့်ဆေးရုံတက်ကုသခံရသူတကြော့ပြန်တိုးလာပါတယ်။သမရပိုင်တန်ပေါ်လူလူထောက်ခံမှုကျဆင်းလာရတဲ့အထိကအကြောင်းရင်းတွေကတော့ငွေကြေးဖောင်းပေါမှုနဲ့ကာယောဂါကြောင့်ပါလူလူသဘောထားစစ်တမ်းတွေကောက်ယူနေတဲ့ Ipsos ရဲ့အဆိုအရသမရပိုင်တန်ပေါ်လူလူထောက်ခံမှုက45ရာခိုင်နှုန်းပဲရှိပါတယ
်သမရကကိုဗစ်ရောဂါကိုတိုက်ဖျက်မယ်စီးပွားရေးကောက်အောင်လုပ်မယ်အမေရိကန်နိုင်ငံကိုပုံမှန်ပြန်ပြီးတော့ဖြစ်အောင်လုပ်မယ်ဆိုပြီးတော့ပြောဆိုစည်းရုံးခဲ့တာပါကာယောဂါကာလာတာရှိလာတာနဲ့အများအမေရိကန်တွေလည်းမတိကျမရေရာမှုတွေနဲ့ပို့ပြီးတော့ရင်ဆိုင်နေရပါတယ်ပုံမှန်လင်းလင်းပြောမယ်ဆိုရင်တော့ကာယောဂါနဲ့ဆက်ပြီးတော့ရင်ဆိုင်ကြုံတွေ့နေရတာကိုမကြည်မနဲ့ဖြစ်လာကြတာပါ
တစ်ချိန်တည်းမှာပဲသမရဘာဒန်ရဲ့ဥပဒေပြုရေးအစီအစဉ်တွေထဲမှာဒေါ်လာ1ထရီလီယံသုံးဆွဲမဲ့အခြေခံအဆောက်အုံနဲ့လက်မှတ်ဆက်သွယ်မှုချမ်းကို Republican Party ရဲ့ထောက်ခံမှုရခဲ့ပါတယ်။ဒါဟာမကြုံစဖူးလောက်အောင်ပမာဏများတဲ့ရည်နည်းမြုံနှံမှုလည်းဖြစ်ပါတယ်။လူမှုဘဝအဖွံ့ဖြိုးတိုးတက်ရေးနဲ့ဥသူရသည်ပြောင်းလဲမှုတိုက်ဖြစ်ရေးအတွက်သမရဘိုင်ဒန်အဆိုပြုထားတဲ့ Build Back Better မှုချမ်းကတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီမူကြမှာဒေါ်လာ 1.9 ထရီလီယံသုံးဆွဲဖို့ကနဦးရထားပေမဲ့အဲ့ဒီပမာဏကိုတော့အထီချော့ချထားပေမဲ့လို့လဲအဲ့ဒီထက်ကဥပဒေတရက်ကိုသဘောတူညီမှုမရကြသေးတဲ့အတွက်ရှင်းမတိုးနိုင်ဖြစ်နေတာပါရွေးကောက်ပွဲတွေအပေါ်ဖက်ဒရယ်အစိုးရကထိန်းချုပ်နိုင်ခြင်းရှိတဲ့မဲပေးပိုင်ခွင့်ဆိုင်ရာပြဌာန်းချက်တစ်ခုနဲ့ပတ်သက်ပြီးတော့ Republican တို့ရဲ့ကန့်ကွက်မှုကြောင့်အထက်စွတ်တော်မှတည်းဒီမူကြကတက်နေတာပါ Democratic နဲ့ Biden အစိုးရဖက်ကသူတို့ရဲ့အစီအစဉ်တွေပြန်လဲတုံ့တက်ဖို့လိုတယ်လို့လိလာသူတို့ကရှုမြင်ပါတယ
်။ They have to ask themselves realizing that Republicans are going to have very little
လူထင်ရှားတဲ့ကိစ္စမျိုးမှာ Republican တွေပူးပေါင်းဆောင်ရွက်ဖို့စိတ်ဝင်စားဘူးဆိုတာတတိပြုမိလိုက်တယ်။ဘယ်လိုကိစ္စမျိုးဆိုရင်တော့သူတို့နဲ့အတူတွဲလို့ရမလဲဆိုတာမျိုး Democrat တွေကိုယ့်ဘာသာပြန်ပြီးတင်ပါလေ
။စိတ်ဝမ်းကွဲပြားနေတဲ့ American နိုင်ငံပြန်လဲစီလုံးညီညွတ်အောင်လုပ်ခွင့်တော်မယ်လို့သမ္မတ Biden ကကတိပြုထားတာပါ။ဒါပေမဲ့လည်း2023ခုနှစ်ဇန်နဝါရီလ6ရက်နေ့ကသမ္မတဟောင်းဒိုနယ်ထရမ့်ကိုထောက်ခံတဲ့လူအုပ်ကြီးလူတော်ကိုဝင်ရောက်စီးနင်းခဲ့တဲ့နောက်ပိုင်းအမေရိကန်တွေကြားစိတ်ဝမ်းကွဲပြားမှုတွေကပိုးလို့တောင်းနှိမ့်ဆိုင်လာပါတယ်။
2020တမရရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့ပါတယ်ဆိုတော့တမရဟောင်းထရမ့်ရဲ့အခြေအမြင့်ရှိတဲ့ပြောဆိုမှုတွေကို Republican အများစုကဆက်ပြီးတော့ယုံကြည်နေတာကိုလည်းလူလူစစ်တမ်းမှာတွေ့မြင်နေရတာဖြစ်ပါတယ
်နန်းလောင်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့တရုတ်အုပ်ချုပ်မှုအောင်ရောက်နေတဲ့ဟောင်ကောင်ကျွမ်းသားတွေပြည်ပကိုထွက်ခွာနေကြတဲ့သတင်းကိုတင်ပြပေးပါမယ်တရုတ်ကွန်မြူနစ်ပါတီရဲ့အုပ်ချုပ်မှုအောက်ကနေထွက်ပြေးကြတဲ့ဟောင်ကောင်ကျွမ်းသားတွေအတွက်ထိုင်ဝမ်ဟာမကြာမီနှစ်တွေအတွင်းမှာလူကြိုက်များတဲ့နေရာတစ်နေရာဖြစ်လာပါတယ်။ယခင်ဗြိတိသျှကိုလိုနီအောက်ကနေထွက်ပြေးလာဒီကမှာယခင်ဗြိတိသျှကိုလိုနီဟောင်ကောင်ကထွက်ပြေးလာသူတွေကိုထောက်ခံပါတယ်လို့ထိုင်ဝမ်အစိုးရကပြောပါတယ်။ဒါပေမဲ့ထိုင်ဝမ်မှာဒုက္ခသည်ဆိုင်ရာဥပဒေမရှိသေးတဲ့အတွက်သူတို့ရဲ့အနာဂတ်ကမရေရာလာပါဘူး။ VOA သတင်းတောက် George Huang ပေးပို့ထားတဲ့သတင်းကိုတော့ဥတုမောင်သားကတင်ပြပါမယ်ခင်ဗျာ။
အသက်52နှစ်အရွယ်ဝေါင်ဟာခေတ်ပြိုင် visual art လို့အင်္ဂလိပ်လိုခေါ်ကြတဲ့အမြင်အနုပညာရှင်ဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးတက်ချွတ်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာစန့်ကျင်ကန့်ကွက်တဲ့အနုပညာလက်ရာတွေကိုပြသခဲ့တာပေါ့။အမျိုးသားလူကြိုရေးဥပဒေကိုတရုတ်ကရခိုင်ပြည်တိရှကိုလိုနီအပေါ်ပြီးခဲ့တဲ့ဇူလိုင်လမှာချမှတ်လိုက်ပြီးတဲ့နောက်ဟောင်ကောင်ကကြောက်ရွံ့နေရတယ်လို့ဝေါငါပြောပါတယ်။ညတုန်းကသူ့တငယ်ချင်းဘယ်သူအဖမ်းခံလိုက်ရလိမ့်မလဲလို့မနေ့တိုင်းလူမှုမီဒီယာကိုသူကြည့်နေခဲ့ရတာပါ။တရုတ်ပြည်မှာကြီးအစိုးရကိုလိုလားတဲ့သတင်းစာမှာယဉ်ကျေးမှုအရမလိုလားအပ်သူများစည်ရင်တဲ့သူပါလာတဲ့နောက်မှာတော့ထိုင်ဝမ်ကိုလွတ်အောင်ပြေးဖို့ဝေါတယောက်အချိန်မြင့်စီစဉ်ရပါတော့တယ်။ KC ဝေါငါအခုလိုပြောပါတယ
်။In order to have an independent
ကိုရလွတ်လပ်တဲ့အတန်ကိုပြောနိုင်ကြားနိုင်ဖို့ဟောင်ကောင်ကကျွန်တော်တို့ထွက်ရတာပါအမြဲကြောက်နေရတဲ့မြို့မှာဘယ်သူမှမနေချင်ကြပါဘူ
းထိုင်ဝမ်ကိုပြောင်းလာကြတဲ့ဟောင်ကောင်သူဟောင်ကောင်သားအရေးအတွက်ကမြင့်တက်နေတာကိုထိုင်ဝမ်အမျိုးသားလူဝင်မှုကြီးကြပ်ရေးဌာနစည်းရင်းကပြသနေပါတယ်2020မှာအရင်ကတည်းကနှစ်ဆနီးနီးလူ1000ကျော်ပူလာပါတယ်စံချိန်မှာ2021ပထမ9လမှာ9000ကျော်ထိုင်ဝမ်ကိုရောက်လာကြပါတယ်ဟောင်ကောင်ကနေထွက်ပြေးလာကြသူတွေအတွက်တယောက်ချင်းအလိုက်ကူညီနိုင်တဲ့နည်းလမ်းတွေအလုံးလောက်ရှိပါတယ်လို့ထိုင်ဝမ်ရဲ့အာဏာရဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကအမတ်လိုချင်းချိုင်းကပြောပါတယ်နိုင်ငံရေးခေါ်လုံခွင့်ဥပဒေကိုပြဋ္ဌာန်းမှုကတော့အမျိုးသားလုံခြုံရေးအန္တရာယ်ရှိတယ်လို့သူကဆိုပါတယ်အကြောင်းကတော့တယောက်ကလာကြသူတွေအပါအဝင်ကမ္ဘာတဝန်ပတ်စပို့အမျိုးမျိုးကိုင်ဆောင်ထားကြသူတွေဝယ်လာကြမှာမို့ပါသူကအခုလိုပြောပါတယ
် When it comes to the people from mainland China I think it's more complicated
ကျုပ်ပြမကြီးကလူတွေကိစ္စပြောမယ်ဆိုရင်ပိုရှုပ်ထွေးရလို့ကျွန်တော်ထင်ပါတယ်အကဲလဲဆက်ပါတယ်ထိုင်ဝမ်ကိုလာခြင်းနဲ့ဒုက္ခတွေရောဆောင်လာတဲ့အချို့တွေရှိနိုင်ပါတယ
်ဒါပေမဲ့ဟောင်ကောင်သားတွေအတွက်အလုံးလုံးခွင့်ရှိတဲ့အမြဲတမ်းနေထိုင်ခွင့်ရရှိဖို့တိတ်ကိုခက်ခဲလာပါတယ်လို့လူခွင့်ရေးအုပ်စုတွေကပြောကြပါတယ်ဒုက္ခတွေဆိုင်ရာဥပဒေမရှိဘဲနဲ့အာဏာရပါတီအပေါ်မှာမူတည်ပြီးထိုင်ဝမ်ရဲ့ဟောင်ကောင်နဲ့တရုတ်ဆိုင်ရာမူဝါဒကပြောင်းလဲပါတယ်လို့ပြောကြပါတယ်။လူခွင့်ရေးဆိုင်ရာထိုင်ဝမ်အသင်းကစီဝိုင်းကအခုလိုဆိုပါတယ
်။ဟောင်ကောင်သားတွေအပေါ်မှာ DPP အစိုးရကတော့စိတ်စေတနာကောင်းရှိပါတယ်။ဒါပေမဲ့ဒုက္ခတွေဥပဒေအစားအနာဂတ်အစိုးရကတော့အဲ့လိုကောင်းမှာလေလား။ဒါကြောင့်အမြဲတမ်းဒုက္ခတွေဆိုင်ရာမူပေါင်းတစ်ခုရှိဖို့ဒုက္ခတွေဥပဒေကအရေးကြီးတယ်လို့ကျွန်မတို့ကထင်ပါတယ်။
တရုတ်စိုးရကိုသွားဆွတယ်လို့ဖြစ်လာမှဆိုလို့ဒုက္ခတွေနဲ့နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေအတွက်ဥပဒေမရှိတာလို့အကဲခတ်သူတွေကထင်မြင်ကြပါတယ်။ထိုင်ဝမ်လူခွင့်ရေးရှင်တွေဂျက်ကော့ဘ်လင်းကအခုလိုပြောပါတယ
်။နာမည်ပါကျတဲ့ဝင
်လူတွေကနိုင်ငံခြားသားတွေနဲ့ပဲဆိုင်တာကိုဟောင်ကောင်မကာအိုနဲ့တရုတ်ကလူတွေကိုနိုင်ငံခြားသားဖြစ်သဘောထားတာကတရုတ်ကိုစော်ကားတယ်လို့ဖြစ်မှာပေါ့။ဒါကနိုင်ငံရေးအရာညှင်းပွားစရာမလုပ်ရမပြောရတဲ့အကြောင်းဖြစ်လာပါတယ်။
အမျိုးသားလူကြိုရေးအနေအထားမရှိဘူးဒါမှမဟုတ်ဥပဒေကြောင့်အခြေခံခိုင်းနေဆိုရင်နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေကိုထိုင်ဝမ်ကငြင်းခဲ့ပါတယ်လို့လင်းကပြောပါတယ်ထိုင်ဝမ်မှာလေးလာလူကြတဲ့ဟောင်ကောင်ကအထက်တန်းကျောင်းသားတွေအတွက်လာမယ့်စက်တင်ဘာလကစပြီးကတ်သက်ချက်တွေကိုထိုင်ဝမ်ကလျှော့ပေးနေပါတယ်ထိုင်ဝမ်ကိုစွန့်ခွာကြမဲ့ဆယ်ကျော်သက်တွေအတွက်အကူအညီနိုင်မှုနီးလန်းတလန်းဖြစ်ပါတယ်ခင်ဗျာ
ဥတ္တမောင်တန်တင်ပြပေးခဲ့တာပါခင်ဗျာ။ဗီယိုအမေရိကန်တန်ကလည်းဒီနေ့ကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါရယ်။မကြခင်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဆရာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းညဝက်မှာတင်ဆက်ပေးမယ့်ပတ်စဉ်ကဏ္ဍတွေမှာတော့မြန်မာပြည်မှာဗိဇာများကန္တာတနင်္ဂနွေကသုတအစီအစဉ်နဲ့ကဘာတွန်းထူချဆန်းပြအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးကဘာမြန်မာမီဒီယာအစီအစဉ်ကိုတင်ပြပေးပါမယ်ခင်ဗျာပြည်သွေးနိုင်ရဲ့ကမ္ဘာမြမမီဒီယာအစီအစဉ်မှာဒီတစ်ပတ်နှွေဦးတော်လန်ရေးအလွန်မှာတည်ဆောက်မဲ့ Federal ပြည်ထောင်စုအကြောင်းဆွေးနွေးတင်ပြမှာပါမန်အင်ဂျင်နားကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမြင်ပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေနှွေဦးတော်လန်ရေးအလွန်မှာတည်ဆောက်မဲ့Federal Democracy ပြည်ထောင်စုအကြောင်းကိုတင်ပြပေးသွားချင်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။2021ဖေဖော်ဝါရီတရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်။အဲ့ဒီနောက်မှာတော့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တော်လှန်တဲ့မြမလူဦးတော်လှန်ရေးကြီးပေါ်ပေါက်လာခဲ့ပါတယ်။ဒီအကြောင်းကို USIP ရဲ့2021နိုဝင်ဘာ3ရက်နေ့ကထုတ်ပြန်တဲ့ဒီမိုကရေစီအင်အားစုတွေစုစည်းညီညွတ်ဖို့ရည်မြော်တဲ့မြမဖိုရမ်ဆိုတဲ့ခေါင်းစဉ်နဲ့လေလာသုံးသပ်ချက်မှာ2021ခုနှစ်ရဲ့အစောပိုင်းကာလမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အဲဒီလိုစစ်တပ်ကအာဏာသိမ်းတာကိုခုခံဒေါ်လာနဲ့အင်အားစုတွေမှာရည်ရွယ်ချက်နှစ်ခုရှိပါတယ်။ပထမတစ်ခုကတော့စစ်ဘုတ်ချုပ်တွေနိုင်ငံကိုအုပ်ချုပ်လို့မရအောင်လှုံ့ဆော်ဖို့နဲ့ဒုတိယအချက်ကတော့ဒီမိုကရေစီရေလှုပ်ရှားမှုမှာမတူညီကွဲပြားနေတဲ့အင်အားစုတွေကိုညီညွတ်အောင်စုစည်းကြဖို့ဖြစ်ပါတယ်လို့လေလာသုံးသပ်ချက်အစမှာဖော်ပြထားပါတယ်။အဲ့ဒီလေလာသုံးသပ်ချက်ကိုအေဂျင့်နဲ့ဘေးလီဖို့တို့နှစ်ဦးကပူးတွဲရေးသားထားတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကြီးမှာပါဝင်နေကြတဲ့အင်အားစုတည်းတည်းဟာအနာဂတ်နိုင်ငံတော်အတွက်သဘောထားအမြင်တွေဖလှယ်ကြမယ်။ဆက်လက်ပြီးတော့လေအနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်အတူတကွလှုံ့ဆော်ကြရင်ကွဲပြားတဲ့သဘောထားအမြင်တွေကိုညှိနှိုင်းဆောင်ရွက်ကာယုံကြည်မှုရရှိအောင်တည်ဆောက်သွားကြဖို့လိုအပ်ပါတယ်လို့လည်းလေလာချက်မှာရေးသားထားပြီး NUCC လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ကကောင်စီပေါ်ပေါက်လာပုံနဲ့NUCC အတွက်စိန်ခေါ်ချက်တွေရင်ဆိုင်ဖြည့်ရှင်းရမှာတွေကိုလည်းဖော်ပြထားပါတယ
်ဖေဖော်ဝါရီလတရက်မှာစစ်တပ်ကအာဏာသိမ်းပါတယ်ဖေဖော်ဝါရီလ5ရက်နေ့မှာတော့2020ရွေးကောက်ပွဲကနေရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်18ဦးနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ် CRPH အနေနဲ့မတ်လ31ရက်နေ့မှာစစ်တပ်ကသူတို့စိတ်ကြိုက်ရေးဆွဲပြထန်းခဲ့တဲ့2008ဖွဲ့စည်းပုံခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီး Federal ဗဒိန်ညင်တရက်ကိုထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီဗဒိန်ညင်ကို2021မတ်လ1ရက်နေ့ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကမတ်လ30ရက်နေ့မှာအတည်ပြုပေးခဲ့တာဖြစ်ကြောင်းသိရပါတယ်။Federal Charter လို့ခေါ်တဲ့ Federal ဗဒိန်ညင်ရဲ့အကြောင်းကို NUCC အဖွဲ့ဝင်တဦးဖြစ်တဲ့ဦးမိုးသူကအခုလိုပြောပြပါဗျာ
။ဆိုအဓိက Federal Democracy ဗဒိန်ညင် Charter ကိုရေးဆွဲရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တော်လိုင်းကာလတစ်လျှောက်လုံးမှာအခြေခံပြီးတော့မှလှုပ်ဆောင်သွားနိုင်ဖို့ ਨੇ ဒီတော်လိုင်းရဲ့ဟိုကာလအပိုင်းခြားတွေရှိတယ်ပေါ့နော်။အဲဒီကာလအပိုင်းခြားတစ်ခုစီကလည်းအခြေခံပြီးလှုပ်ဆောင်သွားနိုင်ဖို့မူဝါဒတွေ policy တွေပေါ့နော်။ဘောင်ပေါ့အဲဒီမူဝါဒဘောင်အနေနဲ့ကျွန်တော်တို့ဟိုဟိုတက်မှတ်ပြီးတော့မှရေးဆွဲကြတာဖြစ်ပါတယ်ဆိုတော့အခုတော်လိုင်းရေးကအကြမ်းမြင့်ကျွန်တော်ကတုံပိုင်းပေါ့နော်ပိုင်းထားတာရှိပါတယ်ကျွန်တော်ကဒီပိုင်းကတော့ကြားကာလပေါ့ဒီဆရာနာရှင်စနစ်ဖယ်ရှားရေးကာလဒုတိယဒီပိုင်းကတော့အတွင်ကောင်းရေးကာလနဲ့တတိယဒီပိုင်းကတော့ဖယ်ရီဒီမိုကရေစီပြောင်းလဲတည်ဆောက်ရေးကာလဆိုပြီးတော့တုံပိုင်းပိုင်းထားပါတယ်အဲ့တော့အခုလောလောဆယ်ရေးဆွဲထားတဲ့ဒီဖယ်ရီဒီမိုကရေစီပြင်ရင်မှာအပိုင်း1နဲ့အပိုင်း2ဆိုပြီးတော့ပါပါတယ်ဆိုတော့အပိုင်း1ကတော့ကျွန်တော်ဒီကာလသုံးခုလုံးမှာတိုင်းနာကျင်သုံးသွားမယ်ဟာ၄ပေါ့နော်အဓိကနိုင်ငံရေးနှံ့ပြမြေပုံနဲ့ကျွန်တော်တို့အနာဂတ်မှာပေါ်လာမယ့်ဖွဲ့စည်းပုံအခြေခံဥပဒေကအခြေခံမဲ့ဒီအခြေခံမူတွေပေါ့နော်အဲ့ဒါတွေအဓိကထည့်သွင်းထားတာပါပြီးတော့ကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီပြင်ရင်အပိုင်း1ကိုတော့ကျွန်တော်တို့ကလောလောဆယ်မှာ
ဒီကအတုံးပြရမယ်ကျွန်တော်တို့ဒီဟိုထောက်ထားတစ်ခုပေါ့နော်ဆိုတော့အထူးဖြင့်အခုကျွန်တော်တို့ဒီဂျာဂါလာမှာဆိုရင်NUCC ဖွဲ့စည်းတယ်NUG ပေါ့နော်မြို့သားညီညီဆိုတာဖွဲ့စည်းတယ်အပြန်ချုပ်ပြီးပြောလို့ရှိရင်တော့ဒီတော်လိုင်းကာလတစ်ခုလုံးတော့ဒီတော်လိုင်းကာလရဲ့ကာလပိုင်းခြားရေးမှာကျွန်တော်တို့အခြေခံပြီးတော့မှလိုင်းနာကျင်တော့ပြီးတော့မှလှုပ်ဆောင်သွားမယ်မူတွေပေါင်းနေပေါ့နော်ကျွန်တော Dabian Pedra Brenyama, Pidanzu and Mio Yjene, Pidanzu and Santa Murugule, Pobiata Vale, Pidanzu Mio Yje, Union Vishema, Lulamu, Teamia Damu, Dandu Nimiamugo, Chegambi, Nyanjan the Democracy Pidanzu di Saumi, Pidanzu Santambo, Union Bellus Male, Achegan Lu Quenye, Democracy, Lunezu Quenye, Kuban Biaranguendu, a barwin, Jama Quejasa Sanjim, Machizi, Yidu, Amakantare.
အချက်၉ချက်ကိုလည်းထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။လက်ရှိမြန်မာ့ຫນွေဦးဒေါ်လာကြီးဟာအလဲအလဲလူဒန်းစားကဥဆောင်နေတာဖြစ်လို့ထူးခြားတဲ့အားကောင်းမှုနဲ့ဆွမ်းဆောင်ရည်တွေရှိတယ်။အလဲအလဲလူဒန်းစားနဲ့အတူတိုင်းနာလူမျိုးစုတွေပါဝင်ပူးပေါင်းလာတာကိုလည်းတွေ့ရတယ်။ဒါကြောင့်အခုဆိုရင်လူမှုတရက်လုံးပါဝင်တဲ့နိုင်ငံရေးဖြစ်လာပြီလို့အမေရိကန်ပြည်ထောင်စုမင်းနီဆိုရာမှနေထိုင်တ စုတိဆောက်ရမှာတတိပြုတင်တာစဉ်စားချိန်ဆတင်တာတွေကိုလည်းထောက်ပြပါရယ်အဲ့ဒါကတော့တိုင်းသားလူမျိုးစုများတဲ့နိုင်ငံတွေမှာ Federal ပြည်ထောင်စုတိဆောက်ရတာခက်ခဲကြောင်းလူမျိုးစုတိုင်းကိုအခြေခံတဲ့ Federal ပြည်ထောင်စုတိဆောက်ရမှာ33ရာခိုင်နှုန်းသာအောင်မြင်တာတွေ့ရကြောင်းလူမျိုးစုကိုတစ်စိတ်တစ်ပိုင်းအခြေခံတဲ့ Federal ပြည်ထောင်စုတိဆောက်တာက90ရာခိုင်နှုန်းကနေ100ရာခိုင်နှုန်းထိအောင်မြင်တာတွေ့ရကြောင်းသူရဲ့လေးလာချက်ကိုကိုကပြောဆိုပါတယ်လူမျိုးစုကိုတစိတ်တစ်ပိုင်းအခြေခံတဲ့ Federal ကိုကျင့်သုံးတဲ့အခါမှာလဲအခြေခံတဲ့လူမျိုးစုတစုတည်းမှာအဓိကလွှမ်းမိုးတဲ့လူမျိုးစုကြီးနဲ့အဓိကကြတဲ့လူမျိုးစုငယ်ကြားကဘလို့အာဏာခွဲဝေမလဲဆိုတာကိုလည်းညှိနှိုင်းဆောင်ရွက်ကြဖို့လိုအပ်ပါတယ်ဒါပြင် Federal စနစ်ကျင့်သုံးရမှာနိုင်ငံရေးအရာတွေမဟုတ်ပဲဘဏ္ဍာရေးအရာလည်းကျင့်သုံးရအရေးကြီးကြောင်းနဲ့နိုင်ငံကိုပြန်လည်တည်ဆောက်တဲ့အခါမှာလည်းနိုင်ငံရေးဘောဂဗေဒကိုအလေးထားဆောင်ရွက်ရမယ်လို့လည်းဒေါက်တာမျိုးညွန့်ကပြောပါတယ်
။ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံဒေါ်လာရေးလွန်မှာတော့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ကြမယ်ဆိုတာကိုတော့တိုင်းရင်းသားညီအစ်ကိုတွေတန်လိုက်တန်ချထားပြီးဖြစ်ပါတယ်။ဘယ်လိုပုံစံနဲ့တည်ဆောက်သွားကြမယ်ဆိုတာကတော့ဖက်ဒရယ်ပြည်ညင်ရဲ့အပိုင်းသုံးမှာဆက်လက်ဆွေးနွေးညှိနှိုင်းဆောင်ရွက်သွားကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
ပြည်သွေးနိုင်စီစဉ်တင်ဆက်ပြီးမိုက်အချင်းနိုင်ကူညီပေးခဲ့တင်ဆက်ပေးခဲ့တဲ့ကမ္ဘာမြမမီဒီယာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဗီအမေရိကန်အတန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မိုက်တန်တာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ကြပါပြီခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေ၊ Facebook Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုရင်ဦးဆုံး Video Facebook စာမျက်နှာပေါ်ကတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါရဲ့နော်။အလင်းအောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမင်္ဂလာပါ VOE ကျွန်တော်တို့ပြည်သူတွေအတွက်ကမ္ဘာ့တည်အောင်တည်င်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့အလင်းရောင်ဖြစ်ပါရင်ဖို့သူရဆိုတဲ့တော်ရရှင်ကတော့ VOE ရေးတဲ့ငငယ်ကဆိုရင်တော့ VOE အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ15နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တော်ရရှင်နောက်ထပ်တော်ရရှင်တယောက်အိမ်မှာရေးလာတာပါမြင်နိုင်ဆိုတဲ့တော်ရရှင်မှာ
သူက88တုံးကလည်း Viewy Radio ကိုခေါင်းနှာထောင်နေရတဲ့ပုံပါတဲ့အခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညှို့မုံရပါတယ်တားတာဆောင်ဆိုတဲ့တော်ရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအထူးစိုက်နှစ်တပါတယ်တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်အောင်နိုင်ဆိုးဆိုတဲ့တော်ရရှင်ကလည်း Viewy သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုလိုရေးလာပါတယ
်တာလီစွာပါ Viewy Viewy ကထုံးလင်းပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံရဲ့ဝေးတနေရာကနေသတင်းတွေနှာထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ် Viewy ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျန်းမာပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြဲဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ
်ဟုတ်ကဲ့ပါဒီမိုကရေစီနိုင်ငံကြီးအမြဲဆုံးဖြစ်ပါစေလို့အားလုံးရည်တမ်းဆုတောင်းနေကြပါတယ်ဆိုမြင့်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေတာတွေမရမျက်ွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ Hello View ရေးတဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်ရအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်တို့ပို့ပြီးအဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီ Torrent နေလိုမျိုး YouTube ကနေနားထောင်နေတဲ့ Torrent နေလည်းရှိမယ်ထင်ပါတယ်နော်ဒါကြောင့်မို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်တန်ချာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်တည်းထဲမှာ Facebook စာမျက်နှာကနေရောနောက်ပြီး YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီး YouTube စာမျက်နှာဒါမှမဟုတ်လည်းကျွန်တော်တို့ Viewy မြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်သတင်းတွေကိုလည်းဖတ်ရှုလို့ရပါတယ် Internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါတယ်0ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျ Internet အပိတ်ခံရတဲ့ဒေသကမှ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်အခုက 2G နက်နဲ့ပို့လိုက်တာပါ email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ် website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိပ်စာလေးလည်းဒီကနေပို့လိုက်ပါတယ်ကျွန်တော်ရဲ့ mail တွေကို VOA ရဲ့သတင်းလာတွေပို့ပေးစေခြင်းပါတယ်နော
်ဟုတ်ကဲ့ဒီတော်ရရှင်က Internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြောသတင်းတွေကိုဖတ်လို့မရအောင်ဆိုလို့သူရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်အခုချိန်တော့ဆိုရင်တော့ရရှိလောက်ပြီထင်ပါတယ်ရှင်းပြလာတဲ့တော်ရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်နော်တော်ရရှင်တယောက်ကတော့အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံပါတယ်ဆိုတော့နာမည်လွှတ်ဝေထားဖို့ပြောလာတာပါသူကပြည်သူတို့အနေနဲ့ကိုယ်တိုင်ခံစားနေရတာကိုရင်ဖွင့်တင်ပြပါရစေတဲ့
မြန်မာနိုင်ငံမှာစစ်ဘေးကပ်ဘေးကြုံနေရချိန်နိုင်ငံအာဏာယူထားသူတွေစီကဘာအကူအညီအထောက်ပံ့မှမရတော့ပြည်သူတို့အနေနဲ့စိတ်မကောင်းဝမ်းနည်းမိပါတယ်မကြေနပ်မှုတွေဒေါသတွေလည်းဖြစ်မိပါတယ်ပြည်သူတွေတတိယလိုင်းကိုဗစ်ရောဂါဖြစ်ကြတော့ဆရာနာရှင်တွေဟာကိုဗစ်စင်တာတွေလုံမပေးကြပါဘူးကိုဗစ်ဖြစ်သူတွေတေဆုံးသူတွေရဲ့မိသားစုတွေကိုလည်းအထောက်ပံ့တွေဘာမှမပေးခဲ့ကြပါဘူးအမေစုလက်ထက်ကဆိုကိုဗစ်ဖြစ်သူတွေကိုအပြည့်အဝစေဝါကူတာပေးတယ်အခမဲ့ထမင်းကျွေးမွေးတယ်အထောက်ပံ့တွေပေးတယ်ယခုတော့ပြည်သူတွေဟာဆရာနာသိမ်းမှုကြောင့်ဇီဝပြက်ဘဝပြက်နေချင်းယောဂါစုကြီးပါကြုံတွေ့ရတော့ကံဆိုးမှသွားလျာမိုးလိုက်လို့ရွာအဖြစ်ဆိုးတွေအသေးဆိုးတွေနဲ့ကြုံခဲ့ရပါတယ်ဇာယေသူတို့မိသားစုဆိုကိုဗစ်တက်တရာလိုင်းမိသားစုလိုက်ဖြစ်ကြပါတယ်တေလူမျောပါပါပဲကံကောင်းလို့ခရိယံဖရာကျောင်းကိုဗစ်စင်တာမှာကုသရတယ်တက်တာလို့ဆင်းလာတော့လေခရိယံဖရာကျောင်းကထိုးပေးတဲ့ကိုဗစ်ဆေးတွေကိုနှစ်ကြိမ်လုံးထိုးရတယ်အခုလေ900ကျပ်တန်းသမင်းမှာကျွေးထားတယ်။ဘယ်မှာလဲစစ်အစိုးရကိုဗစ်စင်တာတွေထောက်ပံ့မှုတွေဒါလေးပြောချင်တာပါ
။နိုင်ငံရေးပဋိပက္ခဆေးရေးပဋိပက္ခနဲ့ကမ္ဘာကဆိုးကြီးလဲရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်ထောက်ပံ့မှုတွေအထူးလိုအပ်ပါတယ်ဆိုပြီးဒီတော့ရှင်စာရေးရှင်ဖွင့်လာတာဖြစ်ပါတယ်။
နောက်ထပ်တော်ရဆင်တစ်ယောက်ကတော့ဟိုတလောင်းရောင်းရယ်စားရေးသွားတဲ့တော်ရဆင်တစ်ယောက်ဖြစ်ပါတယ်ဒါပေမဲ့သူကဒီတစ်ခေါက်လည်းနာမည်မဖော်ပြပါနဲ့ဆိုပြီးတော့စားရေးလာတာပါဒီတစ်ခေါက်မှာတော့နာမည်မဖော်ပြပါနဲ့ဒါကတော့ဒုတိယမေကွန်းမှာ VOA ပထမစာရေးတဲ့ရပိုင်းအတွင်းမှာပဲလူ7ယောက်ကိုစစ်တပ်ကမီးရှို့တတ်တာကြားရပါတယ်နောက်ပြီးဒီဇင်ဘာ12ရက်နေ့ည9:00ကျတော့ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအိမ်ကဖုန်းခေါ်လာပါတယ် ကျွန်တော်တို့ဒေသကတက်ခံရတဲ့အကြောင်းတွေ၊ရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာ။စုံစမ်းကြည့်တော့လေဟုတ်နေပြန်တယ်။ကျွန်တော်စားပေါ်တောက်ဖက်ကိုတိုးဆိုတဲ့လူလေပါသွားပါတယ်။အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ICC တို့ကပြစ်မှုမတင်ရှားသေးလို့လား။ရာဇဝတ်မှုမမြောက်သေးလို့လား။တက်တည်မခံလုံသေးလို့လား။ဘာကိုစောင့်ဆိုင်းနေတာလဲမသိလို့မေးကြည့်ကြပါတယ်ဗျာ။သူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့နဲ့ပဲ နှုတ်ဤဆောင်မခြင်းနဲ့ပဲလုပ်နေတာပါအဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါ VOA ကျွန်တော်ရေးတာတစ်ဖက်ကအကူအညီတွေရပါစီတော့ဆိုတဲ့အတွေးနဲ့ရေးတာပါကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာတကယ်တော့ကျွန်တော်တို့ညီကိုမောင်နှမတွေအားလုံးမိဘတွေနဲ့အတိုက်ခံလုပ်ပြီးရရလက်နဲ့ဆွဲကန်ပြီးတော်လှန်နေတာပါညီလေးညီမတွေသင်တန်းအရင်တက်တော့အခုဆိုရင်လက်လုပ်လေးတွေတောင်ကင်နေကြပါပြီ
ဒီဝိုင်းတော့သားတွေအားလုံးစိတ်အချမ်းသာခြင်းကိုယ့်ဤကျမ်းမာခြင်းနေနဲ့ပြီးပြည့်စုံကြပါစေလို့ဆုတောင်းပေးပါရစေ။မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးရိမ်နေတဲ့ရင်ဆိုင်နေရပါမယ်လေ။နိုင်ငံတကာအဖွဲ့အစည်းတွေနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီတော့ရှင်စာရေးလာတာဖြစ်ပါတယ်။တော့ရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်
ကြတဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒါရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းဝါတွေကိုတင်းငရီနေညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါဗီဒီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်မိုက်သနာကျော်စီစဉ်တင်ဆက်တဲ့မြမပီမပေးစာမြာကန္တာကိုနားဆင်ကြရတာပါခင်ဗျအခုဆက်ပြီးတော့တင်းနေကတုတ္တအစီအစဉ်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့ကဘာမှာပညာတင်ကြားခွင့်မရတဲ့ပညာတင်ကြားကြရမယ်အရွယ်ကလေးငယ်နဲ့လူငယ်လူရယ်တွေတန်းတဲ့ချီပြီးရှိနေပါတယ်ဘလို့အချက်တွေကဒီလိုပညာတက်မြောက်မှုအပေါ်တားဆီးမှုဖြစ်နေရတာလဲဆိုတာကိုပြောပြပေးထားပါတယ်မညညိုလင်ကပြောပြပေးထားပါတယ်ခင်ဗျာ
ဘာဘဝနိုင်ငံတွေမှာ တန်းနဲ့ချီတဲ့ကလေးငယ်တွေကြောင်းမတက်နိုင်လားအရေးအသွေးမြင့်ပညာရေးသင်ယူခွင့်မရကြတာဟာကမ္ဘာကောင်းဆောင်တွေအပေါ်နှိုးဆော်မှုတရားဖြစ်လာတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့အစဉ်အခါစာတစ်ခုကိုဇန်နဝါရီလ24ရက်နေ့မှာကြားရောက်တဲ့နိုင်ငံတကာပညာရေးနေ့မှာပြောဆိုလိုက်ပါတယ်နိုင်ငံတကာမှာပညာရေးအဆင့်တန်းမြင့်မာပြီးအနာဂတ်အတွက်ပညာရေးကဏ္ဍအရေးကြီးတာကိုအတိအမှတ်ပြုနိုင်စေဖို့အတွက်နှစ်စဉ်ဇန်နဝါရီလ24ရက်နေ့ကို International Day of Education နိုင်ငံတကာဆိုင်ရာပညာရေးနေ့ဆိုတာကို2018ခုနှစ်ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအတည်ပြုသတ်မှတ်ပြထားခဲ့ပါတယ်။အခုထိကမ္ဘာပေါ်ကကလေးလူငယ်258တန်းလောက်ဟာစာပြင်ကျောင်းတွေမတက်ရောက်နိုင်ကြသေးတဲ့အပြင်အရွယ်ရောက်စလူငယ်တန်း600ကျော်ကလည်းစာမဖတ်တတ်သေးတာအခြေခံသင်္ချာမတွေ့တတ်တာတွေရှိနေသေးတယ်လို့ UNESCO ရဲ့လေ့လာမှုအချက်အလက်တွေမှာတွေ့ရပါတယ်။ဒါ့အပြင်ဒုက္ခသည်ကလေးငယ်ပေါင်း4တန်းလောက်ဟာလည်းစာသင်ကျောင်းတွေကနေဆွန့်ခွာခဲ့ကြရပြီးပညာသင်ကြားနိုင်မှုအခွင့်အရေးတွေချိုးဖောက်ခံနေကြရပါတယ်။လက်ရှိကြုံတွေ့နေကြရတဲ့ COVID-19 ကမ္ဘာ့ကပ်ရောဂါကြီးကလည်းပညာသင်ကြားမှုအတွက်အကျအသေးတစ်ခုဖြစ်နေပြီးတန်းနဲ့ချီတဲ့ပညာသင်ကြားနေတဲ့ကလေးတွေနဲ့လူငယ်တွေအတွက်အနောက်ရှက်ဖြစ်နေရတယ်လို့လည်းကုလသမဂ္ဂကဆိုပါတယ်။ဒါပေမဲ့လည်း COVID-19 အကျိုးဆက်တွေကိုထည့်မစင်းစားခြင်းကလေးကနိုင်ငံတွေမှာကလေးငယ်တွေဒန်းတူပညာသင်ယူခွင့်ကျဆင်းနေတာဖြစ်တယ်လို့ UNESCO ကပြောတာပါ။နိုင်ငံတွေရဲ့ဆင်းရဲမွဲတေမှုတွေ၊ပြည်ရင်းပဋိပက္ခတွေ၊ကြားမှဒန်းတူညီညွတ်မှုရှိတာတွေကစားတမ်းမြောက်မှုအတွေ့အဓိကအကြဆီတွေဖြစ်နေပါတယ်။ဒါကြောင့်ဒီလိုနိုင်ငံတွေရဲ့စားတမ်းမြောက်မှုနှုန်းကိုကြည့်တဲ့အခါတချို့နိုင်ငံတွေဟာလူဦးရေရဲ့30ရာခိုင်နှုန်းနဲ့50ရာခိုင်နှုန်းလောက်သာစားတတ်ကြတာတွေ့ရပါတယ်။ Newsweek သတင်းမဂ္ဂဇင်း website မှာတော့ကမ္ဘာပေါ်ကစားတမ်းမြောက်မှုအနည်းပါးဆုံးနိုင်ငံ12နိုင်ငံကိုဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေကတော့ Nigeria, Sudan, Comoros, Iraq, Cote d'Ivoire, Sierra Leone, Afghanistan,ဘယ်နီ၊ဘာကီနာဖာဆို၊ Central African Republic ၊မာလီနဲ့တောင်ဆူဒန်နိုင်ငံတွေဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံရဲ့စားတမ်းမြောက်မှုနှုန်းကနိုင်ငံလူဦးရေရဲ့35ရာခိုင်နှုန်းပဲရှိတာပါ။တောင်ဆူဒန်မှာကျောင်းနေအရွယ်ကလေးဦးရေရဲ့80ရာခိုင်နှုန်းကကျောင်းမတက်နိုင်ကြပါဘူး။အများစုကမိန်းကလေးတွေဖြစ်ကြပါတယ်။သူတို့ရဲ့စင်းရဲမွဲတည်မှုအရွယ်မရောက်ခင်အိမ်အောင်ပြုရမှုအပြင်သူတို့ရဲ့ဓလေ့ထုံတဲ့အစဉ်လာတွေကြောင့်လည်းမိန်းကလေးတွေကစားသင်ကြားခွင့်မရကြတာပါ။မာလီနိုင်ငံမှာဆိုရင်လည်းလူဦးရေရဲ့35ရာခိုင်နှုန်းပဲစားတတ်မြောက်ပြီးစင်ရဲမှုတွေ၊ကလေးအလုသမားတွေ၊အရွယ်မတိုင်မီအိမ်အောင်ပြုရမှုတွေ၊လုံခြုံမှုမရှိရတဲ့ကြောင့်စားမတင်ကြားနိုင်ပဲရှိနေကြပါတယ်။ဒီနိုင်ငံတွေလိုပဲတခြားစားတတ်မြောက်မှုနည်းပါးတဲ့နိုင်ငံတွေဟာစစ်ဘေးစစ်တမ်းနဲ့ပဋိပက္ခတွေ၊သဘာဝဘေးအန္တရာယ်တွေ၊စင်ရဲမွဲတည်မှုတွေ၊အစွဲအလန်းကြီးတဲ့ဓလေ့ထုံတမ်းတွေနဲ့ကြားမှခွဲခြားမှုတွေအကျန်းဖက်မှုတွေကြားမှနေထိုင်နေကြရပြီးပညာသင်ကြားခွင့်တွေဆုံးရှုံးနေကြရတာပါ။ပညာရေးဟာလူအခွင့်အရေးဖြစ်တယ်၊ပြည်သူကောင်းကျိုးနဲ့ပြည်သူတောင်းဝန်ဖြစ်တယ်လို့တော့ကုလသမဂ္ဂကပြောဆိုထားပြီးပညာရေးစံနှုန်းဆင်းဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးကြီးမားချက်ချထားတဲ့အတိုင်းတက္ကသိုလ် 2030 မှာအောင်မြင်အောင်အကောင့်ထည့်ဖို့ကိုကြီးမားထားတယ်လို့တော့ဆိုပါတယ်ရှင
်။မှန်ကန်ကြိုလေးစီစဉ်တင်ဆက်တဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။အခုဆက်ပြီးတော့ကဘာတလွားကထူးခြားဆန်းပြတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါအောင်မယ်။ဒီတစ်ပတ်မှာတော့တရုတ်နှစ်သက်ကူအတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကအချုံမုံရောင်းတဲ့ဆန်တဆိုင်မှာကြောက်ကြောဂျယ်လီတွေကိုဝက်ကောင်းပုံစံ၊ဘဲကင်နဲ့ကြက်ပေါင်းစတဲ့အစားအသောက်ပုံစံတွေပြုလုပ်ဖန်တီးရောင်းချနေပါတယ်။ဗီယက်နမ်နိုင်ငံကဗဟုပညာရှင်တယောက်ကတော့လာမယ့်တရုတ်နှစ်သက်ကူကြားနှစ်အတွက်ကြားရုပ်ပေါင်း2000ကျော်ကိုဗဟုထုတ်လုပ်မှာပါ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုကြီးညာနဲ့မခင်ဖြူထွေးတို့ကတင်ပြပေးထားပါတယ်ခင်ဗျာ။
တရုတ်နှစ်သက်ကူအတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကအချို့မှုရောင်းချတဲ့ဆိုင်တစ်ဆိုင်မှာကြောက်ကြောနဲ့ဂျယ်လီတွေကိုဝက်ကောင်းပုံစံ၊ဘဲကင်နဲ့ကြက်ပေါင်းစတဲ့အစားအသောက်ပုံစံတွေပြုလုပ်ဖန်တီးပြီးတော့ရောင်းချနေပါတယ်။နာမည်ကျန်အချို့မှုဆိုင်ကရောင်းချတဲ့အုံလို့ကြောက်ကြောဘူးတဘူးမှာပစ္စည်း6မျိုးပါရှိမှဖြစ်ပြီးတော့အမေရိကန်ဒေါ်လာ28ဒေါ်လာကျတင်မှာပါ။တချို့ဇွေးဝယ်သူတွေအတွက်ကတော့တရုတ်ရိုးရာနှစ်ကူအတွက်ချက်ပြွရတဲ့အစားအသောက်တွေကိုတကယ်ချက်မဲ့အစားအခုလိုအချိုပွဲအစားတောက်ပုံစံမျိုးစုံနဲ့အစားထိုးနိုင်တာကြောင့်ဈေးနှုန်းကတန်တယ်လို့ပြောကြပါတယ်။ဇန်နဝါရီလအစပိုင်းစတင်တည်ထွင်ရောင်းချခဲ့တာဖြစ်ပြီးလူကျက်များလို့တဲ့အတွက်ရောင်းရတာလက်မလဲဘူးလို့စိုက်ပိုက်ရှင်တူကပြောပါတယ်။ထိုင်းနိုင်ငံပါဝင်နိုင်ငံအတော်များများမှာအစားတောက်ကုန်စည်နှုန်းတွေကလည်းတက်နေတာပါ။တရုတ်နှစ်သက်ကူဆင်နွှဲတဲ့အချိန်စားသုံးကုန်တွေပိုပြီးတော့ရောင်းချလေရှိပေမဲ့လည်းဒီနှစ်မှာတော့ကိုဗစ်ကရောဂါပြန့်ပွားမှုအသစ်တွေကြောင့်
ထိုင်းနိုင်ငံရဲ့ဝယ်လူအားဟာ၁၇နှစ်အတွင်းအနည်းဆုံးဖြစ်နေပါတယ
်။ဗီယက်နမ်နိုင်ငံကအမှုပညာရှင်တယောက်ကတော့ဒါမဲ့တရုတ်နှစ်ကူဟာကြားနှစ်ကြားရောက်မှာဖြစ်တာကြောင့်ကြားပပစုစုပေါင်း2022ကောင်ကိုထုလုပ်ဖန်တီးနေပါတယ်။အသက်39နှစ်ရှိပြီဖြစ်တဲ့ပပပညာရှင်ငူရန်တန်ဖတ်ဟာတရားတုံးတွေကြောက်တုံးလိုပစ္စည်းတွေကိုသုံးပြီးကြားရုပ်တွေကိုဖန်တီးနေတာပါ။သူဟာပိန်းနေသားလိုတရားကိုအသုံးပြုပြီးတော့ရိုးရာယွန်းတယ်တွေကိုဆေးချဲတဲ့နီးနဲ့ကြားရုပ်တွေကိုလည်းဆေးချဲနေပါတယ်။ကြားရဲ့အစင်းချောင်းတွေကိုဖန်တီးဖို့အတွက်ကျဲဥအခွန်တွေခရုကွန်တွေကိုသုံးပါတယ်။သူထုလုပ်တဲ့ကြားရုပ်တွေထဲမှာဂဝင်ကြောင်းနဲ့ထုလုပ်တဲ့ကြားရုပ်တွေလည်းပါဝင်ပါတယ်။ကြားရုပ်တစ်ရုပ်ကိုထုဖို့အတွက်အချိန်သတင်းပတ်6ပတ်ကြာမြင့်ပြီးတော့တချို့အရုပ်တွေဆိုရင်စေးသား10တက်လောက်တုတ်လင်းရတယ်လို့ငူရန်ထံဘက်ကပြောပါတယ်။နောက်ပြီးတော့ဒီကြားရုပ်တွေဟာအလားတက်တက်မဟုတ်ပဲအသုံးပြုနိုင်တဲ့ကြားရုပ်ပုံစံဆစ်လိပ်ပြာကွက်ကြားရုပ်တွေပါတဲ့စစ်တူရင်ကစားစရာမျိုးတွေကိုပါဖန်တီးမှဖြစ်ပြီးတော့စုစုပေါင်းအကောင့်2022ကောင်ရရင်တော့ဝဲလိုသူတွေကိုမရောချခင်မှာပြပွဲတစ်ခုလည်းကျင်းပသွားမှာပါခင်ဗျာ
။ကိုလံဘီယာနိုင်ငံမျိုးတော်ဘိုဂိုတာနဲ့တိတ်မဝေးတဲ့ဝါဒပီတာအရက်မှာတောက်ထိုးပြောင်းပြန်လှန်ထားတဲ့ပုံစောက်ထားတဲ့အိမ်တိမ်ကကိုဗစ် -19 ကာလကန့်သတ်ချက်တွေကြားမှာမောပန်းစိတ်ညစ်နေသူတွေလာရောက်အပန်းဖြေစရာနေရာတစ်ခုဖြစ်တည်ဆောက်ထားပါတယ်။ကိုလံဘီယာမှာမိသားစုနဲ့အတူနေထိုင်နေတဲ့ဩစတြီးယားနိုင်ငံသားဖစ်ချဲကဒီအိမ်ကိုဖန်တီးထားတာပါ။အိမ်ထဲမှာဝင်လိုက်တာနဲ့မျက်နှာချက်ပေါ်မှာလမ်းလျှောက်နေတာမျိုးလူတွေအားလုံးပြောင်းပြန်စောက်ထိုးလို့ဖြစ်နေပြီးအိမ်နောက်ပြိပောကတွေရေချိုးတဲ့နေရာအားလုံးကခေါင်းပေါ်မှာရောက်နေအောင်လည်းဖန်တီးထားပါတယ်။2015ခုနှစ်ကဩစတြီးယားနိုင်ငံကိုရေးရွေနဲ့သွားလေရင်အလားတူအိမ်ကလေးကိုတွေ့ခဲ့တာကြောင့်စိတ်ကူးရပြီးတော့အခုလိုဆောက်လိုက်တာလို့ Chris Chase ကပြောပါတယ်။ COVID-19 ကရောဂါကူးစက်မှုတွေကြောင့်ဆောင်းလူရေးကျကျနေခဲ့ပြီးပြီးခဲ့တဲ့သုံးဘက်ကမှအိမ်ကိုစတင်ခွင့်လွှဲခဲ့တာပါရှင
်။အသက်19နှစ်အရွယ်ဗြိတိသျှနဲ့ဘယ်လ်ဂျီယံနိုင်ငံသူလေယင်မှုဒါရာရာဒါဖို့ဟာတကူတော်လေယင်ငယ်နဲ့ကမ္ဘာတစ်ပတ်ပတ်နိုင်တဲ့အသက်အငယ်ဆုံးအမျိုးသမီးအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းဝင်သွားပါတယ်။သူ့ရဲ့ခီးစဉ်ဟာ9လတာကြာမြင့်ခဲ့ပြီးကမ္ဘာတိုက်ကြီး9တိုက်ကိုဖျက်ဆီးခဲ့ပါတယ်။မိုင်ပေါင်း 32,000 ကျော်ပြန်တန်းခဲ့ပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း52နိုင်ငံကိုဖျက်ဆီးခဲ့တာပါ။လမ်းခီးမှာလေပြင်းမုန်တိုင်းတွေ၊လေရင်တိမ်းဆောင်းသွားတာတွေ၊မိုးတွေကြောင့်ညှော်လင့်ထားတာထက်ခရီးပိုကြာခဲ့တယ်လို့ဇာရာရာဒါဖို့ဒ်ကပြောပါတယ်။ကမ္ဘာတစ်ပတ်လို့သတ်မှတ်ပြောဆိုနိုင်မှုအတွက်ကမ္ဘာတစ်ဖက်တစ်ချက်စီမှာရှိနေတဲ့အင်ဒိုနီးရှားနိုင်ငံကဂျမ်ဘီမြို့နဲ့ကိုလံဘီယာနိုင်ငံကတူမာကိုမြို့တွေစီကိုရောက်ရှိဆင်းသက်နိုင်ရမှာပါသူဟာအသက်14နှစ်အရွယ်ကလေးကအဖေဖြစ်သူနဲ့လေယာဉ်မောင်းတင်ခဲ့ပြီးတော့2020ခုနှစ်မှာတော့လေယာဉ်မောင်းခွင့်လိုင်စင်ရခဲ့သူလည်းဖြစ်ပါတယ်အာကာသယာဉ်မှူးတဦးဖြစ်ချင်တဲ့ Rutherford ဟာသူ့ခရီးစဉ်ကြောင့်သိပ္ပံနည်းပညာနဲ့လေယာဉ်မောင်းအတက်တွေမှာအမျိုးသမီးတွေအနေနဲ့စိတ်ဝင်စားအားတက်လာစေမယ်လို့ညွှန်လင်းပါတယ်ခင်ဗျာ
ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်တဲ့ကဘာတလွားကထူးခြားဆန်းပြတဲ့သတင်းတွေကိုနားဆင်ကြကြရတာပါခင်ဗျာ View American အတန်းကနေတင်းငွေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်အခုဆက်ပြီးတော့တင်းငွေနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလက်တင်ပြပေးပါအောင်မယ်ခင်ဗျာအင်တာနက်အသုံးပြုတာတွေကိုပိတ်ပင်နိုင်တဲ့အင်တာနက်လုံခြုံရေးဥပဒေစစ်ကိုမြန်မာစစ်ကောင်စီကပြဋ္ဌာန်းဖို့စီစဉ်နေပါတယ်။ဒီဥပဒေကြောင့်အဆိုအရအင်တာနက်တက်နေသူကိုတခြားနိုင်ငံကနေတက်နေတယ်လို့ယူဆရအောင်ခြေရပြောက်ပေးတဲ့ VPN app အသုံးပြုရင်အင်တာနက်ပေါ်ကနေလောင်းကစားပြုရင်ထောင်တန်တစ်နှစ်ကနေ3နှစ်ငွေတန်သိန်း90အထိပြည့်တန်ပေးနိုင်အောင်လဲရေးဆွဲထားတယ်လို့တက်ကြွလှူရှာသူတွေကပြောပါတယ်။ဥပဒေမူကြောင့်ကိုမနစ်ကထုတ်ပြန်ထားခဲ့ပြီးလာမယ့်အပတ်မှာအတည်ပြုပြဋ္ဌာန်းနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။မြောက်ကိုရီးယားဟာတလပ်ပစ်ပက်ထိန်တုံးကြီးတစ်စင်းကိုတင်းငွေနေနဲ့အစောပိုင်းကစမ်းသပ်ပြလုပ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်းစမ်းသပ်ခဲ့သမျှမှာအဝေးဆုံးပြစ်နိုင်တဲ့ဒုံးကြီးဖြစ်ပါတယ်။ဒါဟာဒီတလအတွင်း17ကြိမ်မြောက်ပြစ်ခတ်ခဲ့တာဖြစ်ပြီးတလအတွင်းမှာစမ်းသပ်မှုစံချိန်တင်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။COVID-19 ကာဝယ်ဆေးထိုးပြီးကြောင်းကပ်ပြားအတုတွေလုပ်ပြီးဒေါ်လာတသန်းခွဲလောက်ရယူခဲ့တဲ့ Long Island အရက်ကသူနာပြုတ်နှစ်ယောက်ကိုနယူးယောက်ပြည်နယ်အာဏာပိုင်တွေကဖမ်းဆီးလိုက်ကြပါတယ်။နယူးယောက်ကာဝယ်ဆေးထိုးအချက်အလက်အင်တာနက်စီးရင်မှာအချက်အလက်လွဲတွေကိုထည့်သွင်းခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။သောရရှင်တို့ အနေနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါဒီကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ချီးပါရခင်ဗျာ။တော်ရရှိမှန်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးပြည်နယ်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးကြီးဝါနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.